69နှစ်မြောက်တက်မတော်နေစီးရီးပြအခမ်းအနားကိုနေပြီးတော့မှစီးရီးပြကွင်းမှာဒီကနေ့မနေ့အစောပိုင်းကပြုလုပ်ခဲ့ရမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မေခွန်းပြောကြားခဲ့ပါတယ်တက်မတော်သားအမိတက်မတော်သားအဖဆိုပြီးစီအစိုးရကာလတောက်လျှောက်သုံးဆွဲလာခဲ့တဲ့စကားလုံးအစားပြည်သူကိုအမိအဖလိုသဘောထားပြီးပူးပေါင်းဆောင်ရွက်ရမယ်ဆိုပြီးကာကွယ်ရေးဦးစီးချုပ်ကပြောဆိုသွားပါတယ်မေခွန်းမှာထူးခြားတဲ့အကြောင်းအနေနဲ့ပတ်သက်လို့နေပြည်တော်စီးရီးပြအခမ်းအနားကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ကိုသားညွန့်ဦးကအခုလိုသတင်းပေးပို့ပါတယ
်တမတော်ကြီးကဟောင်းတုံးဖြစ်တဲ့ဒီဗိုလ်ချုပ်ဆန်းဗိုလ်ချုပ်ကြီးနေဝင်ဗိုလ်ချုပ်မကြီးတန်းရွှေတို့ပြောဆိုခဲ့တဲ့မိကုံးတွေကိုကောက်နှုတ်ပြီးတော့ဒီမြမတမတော်အနေနဲ့ပြည်သူကိုအမိအဖအဖွဲ့သဘောထားဖို့ဆိုပြီးတော့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကထူးခြားခြားထည့်သွင်းပြောဆိုသွားတာသတိထားမိပါတယ်နောက်ပြတော့ဒီမြမတက်မတော်ဆိုလို့ရှိရင်ဒီလူမျိုးဒေသခွဲခြားမှုမရှိဘဲနဲ့တိုင်းသားလူမျိုးအားလုံးပေါင်းနဲ့ပြောင်စုတက်မတော်ဖြစ်တဲ့ဆိုတာကိုနှစ်ခေါက်သုံးခေါက်လောက်ဒီထည့်သွင်းပြီးတော့ပြောဆိုသွားတာသတိထားမိပါတယ်
အဲ့တော့ဒီလူကြားကပေါ်ပေါ်လာတဲ့ဒုက္ခမှာသာပြီးနေတယ်ဒီလူတွေကိုအမိအမတို့သဘောထားပြီးနိုင်ငံတော်ထာဝရရေးချမ်းမှုရရှိနေတဲ့သူတို့တို့တဲ့တော့ဒီမိုကရေစီနိုင်ငံတော်ပြောင်းရေးမှာဒီလူတွေနဲ့တူတက်ကြလာပူးပေါင်းဆောင်ရွက်သွားကြဖို့မှားတာလေ
ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ရဲ့မိကုံးထဲမှာတော့တက်စွမ်းရီဖွဲ့စည်းမှုဆိုင်ရာကိစ္စရပ်တော်များများကိုထည့်သွင်းပြောခဲ့သလိုပဲမြန်မာနိုင်ငံရေးတမိုင်းတစ်လျှောက်မှာဒီစစ်တပ်ရဲ့အခန်းကဏ္ဍရှိမှုကိုအဓိကလေးပြီးပြောသွားတာတွေ့ရပါတယ်။တက်မတော်အနေနဲ့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့သလိုပဲအချုပ်အခြာအာဏာမဆုံးရှုံးရေးအတွက်အရေးကြီးတဲ့အလှည့်ပြောင်းတွေအထူးသဖြင့်ကတော့ဒီ1949ခု1958 1961 1988ခုနှစ်တွေမှာဖြစ်ခဲ့တဲ့အခြေအနေတွေမှာစစ်တပ်ကနေပြီးတော့နိုင်ငံတော်ကိုမဖြစ်မနေအကာအကွယ်ဆောက်ရှောက်ပေးခဲ့ရတယ်ဆိုပြီးတော့ပြောသွားတာပါ။တည်ငြိမ်တဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကိုတက်မတော်အနေနဲ့ဆောင်ရွက်ခဲ့သလိုပဲအခုဆိုလို့ရှိရင်မြန်မာနိုင်ငံပြောင်းလဲမှုဟာထူးခြားတဲ့ model ပုံစံဖြစ်နေနိုင်ငံတကာကတော့မှအတိမတ်ပြုခံရပြီဆိုပြီးတော့လည်းပြောသွားပါတယ်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်းစစ်တပ်ရဲ့သဘောထားကိုအခုဒီမေကွန်းထဲမှာထည့်သွင်းပြောသွားပါတယ်ပြင်ဆင်မှုလိုအပ်လို့ရှိရင်ပြင်ဆင်ရမှာဖြစ်ပေမဲ့လို့ဖွဲ့စည်းပုံပါပြဋ္ဌာန်းချက်တိုင်းပြင်ဆင်မယ်ဆိုပြီးပြောသွားပါတယ
်ဒီဘုတ်ကိုလူကြီးပဲဘာဒီတူကြီးအပေါ်ဒီတူကြီးတိုင်းကဒီလိုလူလူပဲတမတော်တို့ရေးချက်ကတားရတဲ့ဘို့ဒါတော့တောက်ကစံနဲ့ပြေးပြီးကိုယ်တည်းတည်းကမှလေးချင်ကြံရလို့ရဲ့ဆာကဘူးလေးလာရမှာဘယ်လိုချိန်ကအခုဒီကြည့်ရင်းနဲ့ပတ်သက်ပြီးအချိန်ကအခုဒီအခက်ဒီနိုင်ငံတော်အခြေခံဒီနေ့အခက်ရှိနိုင်ငံတော်နိုင်ငံတော်များကြီးဒီလိုအခုရင်းနဲ့တာဝန်ရပြီဒီဒီမူကြီးဒီလိုနဲ့တင်လာရင်သာသနာဖြစ်အောင်ပြတ်တာဆန္ဒပြီးဖြစ်ခဲ့ခြင်းဒီကဥပဒေဥပဒေ77ကကြီးမှာလဲနိုင်ငံရေးအထက်ကအားလားဆက်မတိုးချာလို့ဆိုတာတဲ့တည်းကပဲခါတိုးပြခြင်းအချင်းချင်းအပြန်အလှန်ပြေတော့ခြင်းလို့ခြင်းပြတ်ထားတာတွေ့ရတယ်
ယူရင်းညင်းရဲ့အကောင့်ထဲဖုံမှုနဲ့ပတ်သက်လို့လဲလက်နက်ကင်ပြိပခချုပ်ငင်းဖို့နဲ့တိုင်းသားအဖွဲ့အစည်းတွေဥပဒေအတိုင်းတရားဝင်ရက်တီရေးကိစ္စရပ်တွေကိုပြောဆိုပါရယ်အပြစ်ခတ်ရက်စဲမှုမရှိဘဲနဲ့နိုင်ငံရေးဆွေးနွေးပွဲတွေလုပ်မယ်ဆိုလို့ရှိရင်လက်နက်ကင်ပြိပခတွေကိုပြန်ပြီးတော့ဥတီနိုင်တယ်ဆိုတာကိုလည်းပြောသွားပါရယ်တပ်မတော်ဟာလူမျိုးစုံပေါင်းဝင်တဲ့ပြည်အောင်စုတပ်မတော်ဖြစ်တယ်ဆိုတာကိုပြောခြင်းအဖြစ်လက်ရှိတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေတောင်းဆိုလျက်ရှိတဲ့ပြည်အောင်စုတပ်မတော်ဖွဲ့စည်းရေးဆိုတဲ့ကိစ္စရပ်ကိုတနည်းအားဖြင့်တုံ့ပြန်ပြောဆိုလိုက်တဲ့သဘောတွေ့ရပါရယ်ဒီကနေ့စီးပြအခမ်းအနားမှာတော့စစ်တီ9900ကျော်ကချီတက်စီးပြလို့ပဲစစ်လက်နက်ကြီးတွေနဲ့တိုက်လေရင်တွေနဲ့လည်းဒီစီးရေးသေးုပ်ပြခဲ့တာတွေ့ရပါတယ်။အစိုးရအဖွဲ့ဝင်ကြီးတွေနောက်လွှတ်တော်ကူစရယ်တွေနိုင်ငံရေးပါတီခေါင်းဆောင်တွေတန်မာနေတဲ့အတူပဲအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးထဒေါ်စန်းစုကြည်လည်းဒီစီးပြအခမ်းအနားမှာဧည့်သည်တော်ဖြစ်တယောက်ခဲ့တာတွေ့ရပါတယ်ခင
်ဗျ။နေပြည်တော်မှာကျင်းပတဲ့တက်မတော်နေစီးရေးပြအခမ်းအနားထူးခြားချက်တွေနဲ့ပတ်သက်ပြီးကိုသားညွန့်ဦးသတင်းပေးပို့ခဲ့တာပါ။